ထိုင်းနိုင်ငံရှင်းအောင်လူဝင်မှုကြီးကြပ်ရေးအချုပ်ထဲမှာနေရက်ပြန်ဖို့ဖို့အတွက်စောင့်နေရတဲ့လူရက်စီမြန်မာ258ယောက်ဟာမြန်မာပြည်ကိုပြန်ဖို့ဖို့ကြံ့ကြာနေတာကြောင့်နှစ်သစ်ကူးမှာမြန်မာပြည်ကိုအမြန်ဆုံးပြန်ဖို့ပေးဖို့ဆိုပြီးတော့ဇန်နဝါရီလ၂ရက်နေ့ကဆန္ဒပြတောင်းဆိုခဲ့ပါတယ်။ VOA မြန်မာပိုင်းသတင်းထောက်မိုင်အေးမာကထိုင်းကနေသတင်းပေးပို့ထားပါတယ
်။ထိုင်းနိုင်ငံတောင်ပိုင်းကခရိုင်တီးတီးကအချုပ်ထောင်နေတဲ့မှာပြည်ထောင်အမျိုးမျိုးနဲ့အဖမ်းဆီးခံထားရတဲ့မြန်မာတွေကိုလူရဲစီတဲ့အခါမှာမြန်မာနိုင်ငံဘက်ကိုပြန်ပို့ဖို့အတွက်ရနှောင်းလူဝင်မှုကြီးကြပ်ရေးအချုပ်မှာထားတာပါ။အဲ့ဒီအချုပ်ထဲမှာလနဲ့ချီကြန့်ကြာနေတာကြောင့်နှစ်သစ်ကူးမှာအမိမြန်မာနိုင်ငံကိုပြန်ပို့ပေးပါဆိုတဲ့စာတမ်းကိုကိုင်ပြီးမြန်မာ200ကျော်ဟာဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ထောင်တွင်းမှာအခုလိုမျိုးဆန္ဒပြမှုတွေဖြစ်ပြီးရုံးရဲဆန္ဒမှုတွေဖြစ်သွားတဲ့အတွက်အခင်းဖြစ်ပွားရနေရာဖြစ်တဲ့ရနောင်းလဝကအချုပ်ကိုစစ်တပ်ရဲနဲ့အင်အား60ကျော်ဝိုင်းထားခဲ့ပါတယ်။ရနောင်းခရိုင်လူမှုကြီးကြပ်ရေးအရာရှိဘိုးချုပ်စုပရပန်ကိုစင်ကတော့အခုလိုပြောဆိုပြီးညှိနှိုင်းခဲ့ပါတယ်။ဆနာပြနေကြတဲ့မြန်မာနိုင်ငံသားတွေအနေနဲ့အာဏာပိုင်တွေနဲ့ဆွေးနွေးဖို့အတွက်ပြောချင်ပါတယ်ကျွန်တော်တို့အနေနဲ့အင်အားသုံးပြီးဖြိုခွင်းမှာမဟုတ်ပါဘူးဆိုပြီးထိုင်းဘာသာနဲ့ပြောဆိုနေတာပါပထမပိုင်းမှာအာဏာပိုင်တွေဟာမြန်မာတွေဆန္ဒပြနေတဲ့အထက်ကိုဝင်ရောက်ဖို့တကားတွေကိုတန်တိုင်းနေနဲ့ထုနှက်ပြီးဖျက်ဝင်ဖို့အတွက်ကြိုးစားခဲ့ပါသေးတယ်နောက်ဆုံးမှာတော့ဆန္ဒပြမှုမှာခေါင်းဆောင်တဲ့လူ6ဦးကိုရွေးထုတ်ပြီးညှိနှိုင်းရမှာတော့ပြည်လည်မှုရရှိသွားခဲ့တယ်လို့လည်းဆိုပါတယ်ဆန္ဒပြသူအမျိုးသား230ရှိပြီးအမျိုးသမီးကတော့48ယောက်ဖြစ်ပါတယ်။သူတို့ဟာမြန်မာပြည်ကိုနှစ်သစ်ကူးမှပြန်ဖို့ပေးဖို့အတွက်အစာငတ်ခံတောင်းဆိုဆန္ဒပြခဲ့ကြတာဖြစ်ပါတယ်။2023ခုနှစ်နှစ်စာတုန်းကလည်းထိုင်းနိုင်ငံတောင်ပိုင်းထိုင်းမြန်မာနယ်စပ်ရနောင်းလန်ဝကကြီးကြပ်ရေးအချုပ်ခန်းမှာထိမ့်ဖြောက်ခံရတဲ့ထိတ်ထိတ်ခဏရတဲ့လူရဲစီမြန်မာ680ကျော်ဟာနေရပြန်ပို့ဖို့အတွက်ဇန်နဝါရီလ28ရက်နေ့ကဆန္ဒပြခဲ့ကြပြီးတဲ့နောက်ဖေဖော်ဝါရီလ2ရက်နေ့မှာအချုပ်ထဲကမြန်မာအလုံးကိုထိုင်းမြန်မာအာဏာပိုင်တွေညှိနှိုင်းပြီးပြန်ပို့ပေးခဲ့မှုပါတယ်။ကိုဗစ်ကပ်ကာလကစပြီးမြန်မာနိုင်ငံဘက်ကလက်ခံနိုင်တဲ့အရေးအတွက်ပေါ်မူတည်ပြီးလူစုခွဲကတလားကိုတစ်ချိန်နှစ်ချိန်ခန့်သာလူအကန့်အသတ်နဲ့ပြန်ပို့ပေးနေတာကြောင့်ကြံ့ကြာမှုတွေဖြစ်ပြီးအချုပ်ထောင်ထဲမှာ6လကျော်9လလောက်ထိဆက်ပြီးနေထိုင်နေရသူတွေလည်းဖြစ်ပါတယ်။ဒီအတွက်ကြောင့်လူရဲစေမြန်မာတွေဟာ2022ခုနှစ်မှာရော2023ခုနှစ်မှာပါဆန္ဒပြမှုတွေဖြစ်ပွားခဲ့ပါတယ်ရှင်။